မြန်မာနိုင်ငံဒီမိုကရေစီတောင်းတဲ့ကာလအတွက်အရေးပါတဲ့ခြေလှမ်းပြဖြစ်တဲ့နိုဗ ెంబ ာ6ရက်တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကစိုးရိမ်မှုတွေရှိနေကြောင်းတနင်္လာနေ့မှာအမေရိကန်နိုင်ငံဂျာယီဝန်ကြီးမိုက်ပွန်ပီယိုကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မြန်မာနိုင်ငံမှာစစ်တပ်အုပ်ချုပ်မှုအဆုံးသတ်သွားခြင်းကစပြီးဒုတိယကြိမ်းမြောက်ရွေးကောက်ပွဲဖြစ်တဲ့အခုရွေးကောက်ပွဲမှာပထမဆုံးမင်းဆက်ပေးတဲ့လူငယ်တွေအပါအဝင်မြန်မာပြည်သူတန်းပေါင်းများစွာရဲ့သူတို့ကိုစားပြင်တဲ့သူကိုသူတို့ကိုယ်တိုင်ရွေးချယ်ခွင့်ရတဲ့လုပ်ငန်းစဉ်ဖြစ်တာကြောင့်ရွေးကောက်ပွဲဖြစ်နေအောင်အထူးသဖြင့် COVID-19 ကာယောဂါနဲ့ရင်ဆိုင်နေတဲ့ချိန်မှာစူးစမ်းပြီးလှုပ်ဆောင်နေသူအားလုံးကိုချီးကျူးပါကြောင်းလည်းဖော်ပြထားပါတယ်။ဒါပေမဲ့လည်းဒီရွေးကောက်ပွဲမှာရွေးကောက်တင်မြှောက်မှုမရှိဘဲအမတ်ငယ်အတော်များများကိုစစ်တပ်ကရယူထားတာရိုဝင်ဂျာတွေအပါအဝင်မင်းဆန္ဒပေးခွင့်မရှိတဲ့အုပ်စုတွေရှိနေတာတိုင်းနယ်ပြည်နယ်အတော်များများကဒေသတချို့မှာနေမပေးရတာနိုင်ငံသားနဲ့နေရရင်လိုအပ်ချက်ဆိုင်ရာပေါ်အခြေခံပြီးဝင်ရောက်ရှင်ပြန်ခွင့်မရတာလိုမျိုးဒီမိုကရေစီနီးကျအယက်သားအစိုးရတည်းပုံလာစေမဲ့ဖြစ်စဉ်တွေအတွက်အတားအဆီးတွေဖြစ်နေတယ်လို့လည်းပြောပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံရဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ကိုဆက်ပြီးအနီးကပ်စောင့်ကြည့်မှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။